မင်္ဂလာပါရှင်ဒီကနေ့ကျမတို့ Skype ကနေပြီးတော့ဆက်သွယ်မေးမြန်းမဲ့သူကတော့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်းရဲ့တွဲဖက်အတွေ့အမှုကိုဘိုကြီးပဲဖြစ်ပါတယ်ရှင်အခုဒီ American လွှတ်တော်ကနေပြီးတော့မြန်မာနိုင်ငံကနိုင်ငံရေးအကျဉ်းသားတွေရဲ့အခြေအနေနဲ့ပတ်သက်ပြီးသူတို့တွေမှတ်တမ်းတင်ပြုစုထားတဲ့အစီရင်ခံစာကိုဟိုထုတ်ပြန်ပြီးတော့နိုင်ငံရေးအကျဉ်းသားတွေကိစ္စဟာ American နဲ့မြန်မာအပေါ်မှာချမှတ်မဲ့ဒီမူဝါဒအပေါ်မှာလည်းဘလို့တက်ရောက်မှုတွေရှိမလဲဆိုတဲ့အပိုင်းကိုကျမတို့မေးမြန်းမှာပါရှင်မင်္ဂလာပါကိုဘိုကြီ
းဟုတ်ကဲ့မင်္ဂလာပါဗျာ
အမေရိကန်လွှတ်တော်သုတေသနဌာနဘက်ကနေပြီးတော့မြန်မာနိုင်ငံကနိုင်ငံရေးအကျဉ်းသားတွေရှိနေတဲ့ကိစ္စပေါ်မှာသူတို့ထောက်ပြထားတယ်ပေါ့နော်ဒါကြောင့်ကိုဘိုကြီးတို့ရဲ့ထုတ်ပြန်တဲ့ဒီမှတ်တမ်းတွေအစီရင်ခံစာတွေကိုလည်းသူတို့ကကိုးကားထားပါတယ်ဆိုတော့ဒီဟာနဲ့ပတ်သက်ပြီးတော့ကိုဘိုကြီးတို့သုံးသပ်ချက်ဘယ်လိုရှိပါလဲရှင
်အမေရိကန်နိုင်ငံရဲ့ဒီနိုင်ငံရေး policy ပါနိုင်ငံရေးအကျဉ်းသားဆိုတဲ့ကိစ္စကလည်းတော်တော်လေးကိုအရေးကြီးအဖြစ်နဲ့သတ်မှတ်ထားတဲ့တက်ပါပါပါတယ်။အဲ့တော့တချို့ကိစ္စတွေမှာတော့အမေရိကန်နိုင်ငံရဲ့နိုင်ငံရေးအခြေအနေပေါ်ပုံတည်ပြီးတော့ဒီပုံမှာအတက်အကျတော့ရှိနိုင်တယ်။ဒါပေမဲ့သူတို့တွေကဒီနိုင်ငံရေးအကျဉ်းသားကိစ္စကိုဆက်ပြီးတော့စိတ်ဝင်စားနေသေးတယ်ဆိုတော့ကိုပြတ်သားရရောက်တယ်။အထူးသဖြင့်တော့ဒီလိုဟိုအစီရင်ခံစာရေးတယ်ဆိုတော့ကရေးတဲ့သူကဒီကွန်ဂရက်ကိုအစီရင်ခံစာတင်ရတာပေါ့။ဒီ report ပေါ်မှာအခြေတည်ပြီးတော့ကွန်ဂရက်ကလည်းဒီမြန်မာနိုင်ငံရဲ့နိုင်ငံရေးအကျဉ်းသားတွေရဲ့အခြေအနေနောက်တစ်ခုကမြန်မာနိုင်ငံနိုင်ငံရေးဖြစ်စဉ်တိုးတက်မှုအနေအထားတွေဒါတွေကိုသူတို့သုံးသပ်ပြီးတော့လာမယ့်အမေရိကန်ရဲ့နိုင်ငံသားကြီးရဲ့ဘူဝါဒတွေမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဘယ်လိုဆက်ဆံမလဲနောက်ပြီးတဲ့အခါကျတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဂျင်းနေမြုပ်နယ်မှုတွေလာတဲ့အခါမှာအတိုးအလျှော်တွေဘယ်လိုလုပ်လဲပေါ့ဒီလိုပုံစံမျိုးတွေစဉ်းစားလေ့ရှိပါတယ်နောက်တစ်ခုကအမေရိကန်နိုင်ငံကဒီနိုင်ငံရေးအကျဉ်းသားလုပ်ရေးကိစ္စဆိုတော့အခုမှလုပ်တဲ့ကိစ္စမဟုတ်ပါဘူးဟိုလွန်ခဲ့တဲ့နှစ်ပေါင်း20ကျော်လောက်တည်းကနေပြီးတော့နိုင်ငံရေးအကျဉ်းသားလွတ်မြောက်ရေးကိစ္စနိုင်ငံရေးအကျဉ်းသားတွေကိုပုံညီမဲ့ကိစ္စတွေကိုတစိမ့်မှတ်မှတ်လုပ်ခဲ့တာပါအဲ့လိုပဲလွတ်တော်အမတ်တွေထဲမှာလည်းဒီမြန်မာနိုင်ငံနဲ့ပတ်သက်တယ်ဆိုလို့ရှိရင်နိုင်ငံရေးအကျဉ်းသားကိစ္စကလည်းသူတို့စိတ်ဝင်စားတဲ့ဟိုကိစ္စချက်တစ်ခုဖြစ်တယ်အဲ့ဒီအတွက်လွတ်တော်အမတ်တွေတူချင်းတူချင်းကလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့ဟိုသူတို့လေ့လာကြတယ်နောက်ပြီးတဲ့အခါကျတော့အစီရင်ခံစာတွေကိုသူတို့ဖတ်ကြတယ်ဒီလိုမျိုးတွေလည်းရှိပါတယ်နောက်မြန်မာနိုင်ငံအစိုးရနဲ့သူတို့စကားပြောပြီးဆိုလို့ရှိရင်လည်းနိုင်ငံရေးအကျဉ်းသားကိစ္စဆိုတော့ထည့်ပြီးတော့ပြောလို့ရှိတယ်နောက်တစ်ခုကကုလသမဂ္ဂပေါ့နော်ဒီလူ့ခွင့်ရေးကောင်စပ်ပေါ်ပဲဖြစ်ဖြစ်ဒီရောမှာအခြေစိုက်တဲ့အထွေထွေညီလာခံပေါ့ကုလသမဂ္ဂအထွေထွေညီလာခံပေါ်ပဲဖြစ်ဖြစ်မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ပြောကြပြီဆိုလို့ရှိရင်နိုင်ငံရေးကျင်းသားကိစ္စတော့အခုချိန်ကြီးပါနေတဲ့ issue တရားပေါ့နောက်တစ်ခုကဒီ issue ကိုသူတို့မပေးဘူးနောက်တစ်ခုကဒီ issue ကိုဆက်ပြီးတော့သူတို့စူးစမ်းနေတယ်ဆိုတော့ပြသရရောက်ပါတယ်
အဲ့တော့မြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားဆိုတဲ့ဒီအခေါ်ဝေါ်နဲ့ပတ်သက်ပြီးသူတို့ပြဋ္ဌာန်းသတ်မှတ်ချက်ကရောဘယ်လိုရှိလဲရှင်အခုတောင်ဆန်းစုကြည်တို့အစိုးရလက်ထက်မှာ
အဲ့တော့အမေရိကန်ကလည်းဒီနိုင်ငံရေးအကျဉ်းသားနဲ့ပတ်သက်ပြီးတော့သူတို့သတ်မှတ်ချက်တွေရှိပါတယ်ဟိုအဓိကတော့သူတို့သတ်မှတ်ချက်က3ခုကိုအခြေတည်ပြီးတော့သူတို့သတ်မှတ်တာတွေရှိတယ်အဲ့တော့အကတော့ဒီမတရားတဲ့ဥပဒေနဲ့ဖန်ဆီးကြရတယ်ဆိုလို့ရှိရင်ဒီလိုကိစ္စတွေဒီလိုကိစ္စတွေကိုသူကနိုင်ငံရေးအကျဉ်းသားဖြစ်သတ်မှတ်တာရှိတယ်နောက်တစ်ခုကဥပဒေရတော့တရားတယ်ဒါပေမဲ့ခံရတဲ့ပြစ်မှုပြစ်ဒဏ်သည်သူကျူးလွန်တဲ့ပြစ်မှုပြစ်ဒဏ်ထက်ပိုပြီးတော့ကြီးမားနေတယ်များပြားနေတယ်ဆိုလို့ရှိရင်လည်းဒီလိုမျိုးကိုနိုင်ငံရေးကျင့်သားလို့သတ်မှတ်တယ်နောက်တစ်ခုကဒီဟိုကိုးကွယ်တဲ့ဘာသာတွေဂျုံကြည်ချက်တွေမတူလို့ဖန်ဆီးထိန်းသိမ်းခံရတယ်နောက်တစ်ခုကနိုင်ငံရေးရဲ့ဖန်ဆီးထိန်းသိမ်းတယ်ပေါ့ politically motivated arrest ပေါ့နော်နိုင်ငံရေးရဲ့ရည်ရွယ်ချက်ရှိရှိနဲ့ဖန်ဆီးတယ်ဒီလိုမျိုးဆိုရင်လည်းသူကနိုင်ငံရေးကျင့်သားလို့သတ်မှတ်တာရှိပါတယ်နောက်တစ်ခုကကျွန်တော်တို့လည်းလေဒီနိုင်ငံရေးကျင့်သားတိုက်ပွဲဖွင့်ဆိုချက်တွေနဲ့ပတ်သက်ပြီးတော့အပြန်အလှန်ဆွေးနွေးကြရတယ်ရှိပါတယ်ကျွန်တော်တို့နိုင်ငံဟိုနိုင်ငံတကာမှာတော့နိုင်ငံရေးအကျဉ်းသားအထိပ္ပယ်ဖွင့်ဆိုခြင်းနဲ့ပတ်သက်ပြီးတော့ဘုံသဘောတူညီကြတဲ့နိုင်ငံတကာသဘောတူညီချက်တော့မရှိသေးဘူးအဲ့လိုပဲနိုင်ငံအလိုက်သတ်မှတ်ထားတဲ့သဘောတူညီချက်တွေရှိပါတယ်အဲ့တော့ကအမေရိကန်မှာလည်းသူတို့သတ်မှတ်ထားတာရှိတယ်ဟိုဥရောပသမဂ္ဂမှာလည်းသူတို့သတ်မှတ်ထားတာရှိတယ်ဥရောပသမဂ္ဂအဖွဲ့ဝင်တွေဆိုလို့ရှိရင်သူတို့သတ်မှတ်ထားတဲ့နိုင်ငံအကျဉ်းသားအထိပ္ပယ်ဖွင့်ဆိုချက်ဆိုတော့ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကလိုက်နာတာတော်ဒီလိုမျိုးတွေရှိတယ်နောက်တစ်ခုကကျွန်တော်တို့နိုင်ငံမှာကြတော့လေရှိတာတွေဟိုဖြစ်အောင်လုပ်တာတွေရှိတယ်ဒါပေမဲ့တရားဝင်အခုချိန်ကြီးဖြစ်မလာဘူးဆိုတော့ဒီလိုအခက်အခဲမျိုးတွေရှိတယ်နောက်တစ်ခုကနိုင်ငံရေးအကျဉ်းသားပြဿနာကိုဖြေရှင်းတဲ့အခါမှာဒီသုတေသနစာတမ်းကပြီးတော့ထောက်ပြနေတာကမြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားပြဿနာမပြီးဆုံးသေးရတဲ့အဓိကအကြောင်းရှိတယ်ပေါ့အကြောင်းအချက်၃ချက်ကိုကျွန်တော်ထောက်ပြကြတာရှိပါတယ်အဲ့တော့ကတော့ဒီနိုင်ငံရေးအရာပေါ့နော်သူအတိတ်ပဲဖွင့်ဆိုချက်မရှိတာနိုင်ငံရေးအကျဉ်းသားရှိတယ်ဆိုတော့ကိုအတိမမပြုတဲ့ကိစ္စဒါကလည်းသူတို့ထောက်ပြတယ်ထောက်ပြချက်ရှိပါတယ်နောက်တစ်ခုကဥပဒေရမြန်မာနိုင်ငံဥပဒေတွေကခင်းနှောက်ကြနေတယ်အင်္ဂလိပ်ဆိုတဲ့လက်ထက်တွေကနေပြီးတော့ရေးဆွဲထားတဲ့ဥပဒေတွေဖြစ်နေတယ်ဒီဖိနှိပ်တဲ့ဥပဒေတွေကြောင့်ဒီနိုင်ငံရေးအကျဉ်းသားတွေဖြစ်လာတယ်နောက်တစ်ခုကတော့ဒီပြည်တွင်းစစ်ပေါ့ပြည်တွင်းစစ်ကြောင့်နိုင်ငံရေးအကျဉ်းသားတွေဖြစ်လာတယ်နောက်တစ်ခုကတော့ဒီ အခြေခံလူ့အခွင့်အရေးတွေပေါ့နော်အခြေခံလူ့အခွင့်အရေးတွေကိုဟိုအစိုးရကဖြည့်ဆည်းပေးတာတွေအားနေတယ်နောက်တစ်ခုကဒီအဲ့ဒါတွေကိုကန့်တတ်တာညားတယ်ဒါတွေကြောင့်နိုင်ငံရေးအကျဉ်းသားတွေဖြစ်လာတယ်ဆိုတဲ့ကောက်ချက်တွေတို့တို့မရှိဘူ
းဆိုတော့အခုလို့ဒီမြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားတွေဆက်ပြီးရှိနေတယ်လို့ဒီ American လွှတ်တော်ဘက်ကသတ်မှတ်လို့ရှိရင်ဒီမြန်မာနိုင်ငံနဲ့ပတ်သက်လို့တို့ရဲ့မူဝါဒတွေချမှတ်တဲ့ခါမှာရောဘယ်လိုတက်ရောက်မှုတွေရှိနိုင်မလဲရှင
်နိုင်ငံရေးအကျဉ်းသားပြဿနာဆိုတော့ကအခြေအတွက်ပြဿနာမဟုတ်ဘူးနိုင်ငံရေးအကျဉ်းသားပြဿနာဒီမြန်မာနိုင်ငံရေးဖြစ်စဉ်တွေနောက်လူအခွင့်အရေးတွေနဲ့တရိုက်သက်ဆိုင်နေတာရှိပါတယ်။နိုင်ငံရေးအကျဉ်းသားရှိနေတယ်ဆိုလို့ရှိရင်မြန်မာနိုင်ငံရဲ့နိုင်ငံရေးဖြစ်စဉ်တိုးတက်မှုတွေမှာနှေးကွေးတယ်လို့အနေဆုံးတော့သူတို့ကောက်ချက်ချမှာရှိတယ်။နောက်တစ်ခုကလူအခွင့်အရေးလူအခွင့်အရေးအခြေအနေနဲ့ပတ်သက်ပြီးတော့လည်းတကယ်လူအခွင့်အရေးစနေစံလုံးတွေနဲ့ပြည့်နေတာမျိုးမရှိဘူး။လူအခွင့်အရေးတွေကဆက်လက်ကျူးလွန်နေသေးပဲဖြစ်တယ်ဆိုတော့ကောက်ချက်မျိုးကိုလည်းချသွားပါလိမ့်ရှိပါတယ်။ဘာဖြစ်လို့လဲဆိုတော့သူတို့ထောက်ပြတဲ့အချိန်မှာပြည်ရင်းစစ်ကြောက်ဆိုတော့လည်းပါဒီဒီရင်းစစ်ကြောက်ဒီရခိုင်ပြည်နယ်မှာဆိုလို့ရှိရင်လည်းဒီတိုင်းရင်းသားတွေကတန်တရားနဲ့ဖန်စီခံနေရတာရှိတယ်၊ညှဉ်းပန်းနှိပ်စက်ခံနေရတာရှိတယ်။အဲ့လိုပဲစစ်ကြောရေးမှာတည်သွားတာရှိတယ်။နောက်ပျောက်ဆုံးနေတာရှိတယ်။ဒီလိုကိစ္စတွေကအများကြီးဖြစ်တယ်။အင်တာနက်ကိုပိတ်ထားတာမျိုးတွေလည်းရှိတယ်။အင်တာနက်ပိတ်ထားတဲ့ဆိုပေမဲ့ဒီလိုသတင်းတွေကတော့နေရအသီးသီးရနေပြီးတော့နိုင်ငံတကာကိုလည်းထွက်နေတာပေါ့။သူတို့အခါကျတော့ဒီလိုမျိုးဖုံးအုပ်ထားလို့မရဘူး။အင်တာနက်ပိတ်ထားတယ်ဆိုတော့ကလည်းဒီနိုင်ငံတော်တော်များများမှာဒီလိုအင်တာနက်ပိတ်တယ်ဆိုတော့ဖြစ်စဉ်ကိုလက်ခံလို့မရှိဘူး။ဒါကလည်းနိုင်ငံတော်အတွက်ဟိုတကယ်ကုန်သိက္ခာပြည့်စည်ရနောက်တစ်ခုကနိုင်ငံတော်အစိုးရအနေနဲ့ဒါကလူ့အခွင့်အရေးကိုလေးစားလိုက်တာမျိုးအားနည်းတယ်ဆိုတော့သတ်မှတ်ချက်မျိုးကိုဖြစ်စေတယ်နောက်တစ်ခုကဒီလွတ်လပ်စွာပြောဆိုလို့ဖန်စီထိန်းသိမ်းခံနေရတဲ့တောင်းလို့ပြောဆက်ပေါ့ဒီလိုမျိုးဖန်နေဆိုလို့ရှိရင်လည်းဒါကဟိုနိုင်ငံတော်ရဲ့ကုန်သိက္ခာနောက်အစိုးရရဲ့ကုန်သိက္ခာကိုတော်တော်လေးထိခိုက်စေပြီးတော့အဲ့ဒီရဲ့နောက်ဆက်တွဲအနေနဲ့သူတို့ကမြန်မာနိုင်ငံမှာလာပြီးတော့ရင်းနှီးမြှုပ်နှံတော့မယ်ဆိုလို့ရှိရင်အဲ့ဒီနိုင်ငံရဲ့လူ့အခွင့်အရေးအခြေအနေကိုသူတို့သုံးသပ်လိမ့်ရှိပါအဲ့တော့လူခွင့်ရဲ့အခြေအနေတိုးတက်နေတယ်ခေါင်းမုန်နေတယ်ဆိုလို့ရှိရင်ဂျင်းနေမြုပ်နေမှုတွေကပိုပြီးတော့ဒါတိုင်းနဲ့အခြေထားမျိုးတွေရှိတယ်။တချို့ဒီကုမ္ပဏီကြီးတွေကတကယ်ကုန်သိက္ခာရှိတဲ့ကုမ္ပဏီတွေကလူခွင့်ရေးချိုးဖောက်တဲ့နိုင်ငံတွေကိုခြံဝင်နေရှိတယ်။အဲ့တော့ဒါကိုတော့ကျွန်တော်တို့ကသတိထား။နိုင်ငံရေးအကျဉ်းသားပြဿနာဆိုတော့ကလူတွေကိုဖမ်းလိုက်လို့ငါတို့ဘာမှထိခိုက်စရာမရှိဘူးလို့စဉ်းစားလို့မရပဲနဲ့။နိုင်ငံရေးအကျဉ်းသားပြဿနာဒီမြန်မာနိုင်ငံရေးဖြစ်စဉ်တိုးတက်မှုကိုနိုင်ငံတကာတိုင်းတာတဲ့စံချိန်စံတစ်ခုတည်းမှာပါတယ်ဆိုတော့တော့ကျွန်တော်တို့အားလုံးနားလေတော့ဘူးတော့
ဆိုတော့အခုအမေရိကန်မှာအပြောင်းလဲတွေဖြစ်လာပြီဒီမိုကရက်ကဂျိုးဘိုင်ဒန်ဦးဆောင်တဲ့အစိုးရတက်လာမယ်အထူးသဖြင့်နောက်လွှတ်တော်ထဲမှာလည်းဒီမိုကရက်တွေကကြီးစိုးထားပြီဆိုတော့အခုလိုဒီမြန်မာအရေးနဲ့ပတ်သက်ပြီးတော့ဒီနိုင်ငံအကျဉ်းသားကိစ္စမျိုးတခြားဒီမြန်မာနိုင်ငံနဲ့ပတ်သက်တဲ့ဒီကိစ္စတွေနဲ့ပတ်သက်ပြီးလွှတ်တော်ကဖိအားပေးဆောင်ရွက်လာမယ်ပြဋ္ဌာန်းချက်တွေတတ်မှတ်လာမယ်ဆိုတဲ့အနေအထားမျိုးရောဘယ်လိုဟိုရှိလာနိုင်မလဲအဲ့ဒီအနေအထားနဲ့ပတ်သက်ပြီးဘယ်လိုမြင်တယ်လဲရှင
်များသောအားဖြင့်မြန်မာနိုင်ငံကိစ္စနဲ့ပတ်သက်ပြီးလို့ရှိရင်အမေရိကန်မှာဒီပါတီကြီးနှစ်ခုကသဘောထားတူလေးရှိအငင်းကုန်နေတိတ်မဖြစ်ကြဘဲနဲ့ဒီဆုံးမချက်တွေကိုထောက်ခံကြတာလို့မြင်ရပါတယ်။ဆိုတော့အခုဒီမိုကရက်ရလာတဲ့အခါမှာလည်းကျွန်တော်တို့ဒီမြန်မာနိုင်ငံနဲ့ပတ်သက်တဲ့ဆုံးမချက်တွေကိုဘယ်လိုဥဆောင်ပြီးလုပ်ပါလဲဆိုတော့လည်းကျွန်တော်တို့ပြန်စဉ်းစားရမှာပေါ့။ဆိုတော့အဲ့ဥဆောင်ပြီးလုပ်ပွဲအမှတ်တွေကိုလည်းကျွန်တော်တို့ချင်းကပ်ဖို့လုပ်တယ်။ချင်းကပ်ပြီးတဲ့အခါကျတော့ဒီအဆိုကိုပြန်ပြီးဟိုဆက်စူးစမ်းမလားပေါ့။ဒီလိုမျိုးတွေကိုလည်းကျွန်တော်တို့က lobby နဲ့ advocacy တွေကျွန်တော်တို့ဟိုတုတ်ကြရပါဘူး။တုတ်တဲ့အခါမှာလည်းကျွန်တော်တို့ကဟိုအစိုးရကလည်းသူနီးသူဟန်နဲ့တော့တူတော့ပါပဲ။ဒါပေမဲ့ဘာလိုအပ်တာလဲဆိုတော့ကျွန်တော်တို့ကလူ့ခွင့်ရေးအခြေအနေမြန်မာနိုင်ငံထဲမှာတကယ်တိုးတက်ဖို့လိုအပ်တာ။အဲ့တကယ်တိုးတက်ဖို့ကိုအစိုးရအနေနဲ့ဟိုလုပ်ဖို့လိုတယ်။ပထမဆုံးကျွန်တော်တို့လွယ်လွယ်ကူကူလုပ်လို့ရတာဆိုလို့ရှိရင်နိုင်ငံတကာကိုကျွန်တော်ဟိုအစိုးရအနေနဲ့နိုင်ငံရေးအကျဉ်းသားပြဿနာကိုဖြေရှင်းဖို့လူ့ခွင့်ရေးအခြေအနေတွေတိုးတက်ဖို့အတွက်ဟိုစိတ်ဆန္ဒပြင်းပြတယ်ပေါ့ political world ကိုကျွန်တော်တို့ပြအဲ့လိုပြနိုင်မှုဆိုလို့ရှိရင်ကုလသမဂ္ဂမှာ ICCP ရပေါ့နိုင်ငံသားနဲ့နိုင်ငံရေးအခွင့်အရေးနောက်တစ်ခုက convention against torture ညှဉ်းပန်းနှိပ်စက်မှုတွေကိုဆန့်ကျင်တိုက်ဖြတ်တဲ့နိုင်ငံတကာဥပဒေပေါ့ဒီလိုဥပဒေတွေကိုလက်မှတ်ထိုးခြင်းအားဖြင့်နိုင်ငံတကာကိုလည်းကျွန်တော်တို့ကတော့ဆန္ဒရှိတယ်ကျွန်တော်တို့လုပ်ဖို့ကြိုးစားတယ်ဒါကြောင့်မို့ဒီဟာကိုအတူတူလက်မှတ်ထိုးတယ်ဆိုတော့ပြောတယ်ကျွန်တော်တို့ပြတယ်အဲ့လိုပြတယ်ဆိုလို့ရှိရင်နိုင်ငံတကာလည်းသူကစဉ်းစားဒီလိုတစ်ခုပြဿနာတစ်ခုကိုဖြေရှင်းဖို့ဆိုတော့အချိန်ယူရတယ်အချိန်လည်းလိုရတယ်ဒါပေမဲ့အဲ့ပြဿနာကိုတကယ်ဖြေရှင်းနေတဲ့ process ကိုနိုင်ငံအစိုးရကနိုင်ငံတကာကိုချပြဖို့အဲ့လိုချပြတယ်ဆိုလို့ရှိရင်အဲ့ချပြမှုကလည်းတကယ်လုံဆောင်နေတဲ့မှန်ကန်တဲ့တိုးတက်နိုင်တဲ့ဆိုလို့ရှိရင်လည်းတို့ရဲ့နိုင်ငံရဲ့ policy ကိုတို့ပြန်ပြီးတော့ပြုပြောင်းလဲဖို့လည်းစဉ်းစားပါပါဘူးအဲ့လိုပဲနိုင်ငံရေးအကျဉ်းသားတွေရှိနေတာကလည်းနိုင်ငံရေးအကျဉ်းသားတွေကိုအကျဉ်းသားတွေဘက်ကသူတို့မိသားစုတွေဘက်ကတကယ်နစ်နာတဲ့သူတွေဘက်ကလည်းဒီသူတို့ရဲ့သားသမီးတွေကိုပြန်လွတ်လာအောင် အဲ့လိုပဲမတရားသဖြင့်ဖန်ဆီးမှုတွေမရှိတော့အောင်ဒါကိုတော့လိုလာကြတာပဲအဲ့တော့ဆိုတဲ့အခါကျတော့ဒီလူတွေကိုအများဆုံးပြန်ထုတ်ပေးဖို့တို့ပေးဖို့လိုတဲ့အခါမှာအနေဆုံးတော့ကျွန်တော်တို့ကလမ်းဘက်မြန်မာနှစ်စန်းတည်းရနေပေါ့နော်မြန်မာဟိုနှစ်တစ်ခုနေပေါ့အဲ့လိုနေချက်မျိုးဆိုလို့ရှိရင်အချင်းသားတွေကိုလှုပ်ပေးလို့ရှိတယ်အဲ့လိုလှုပ်ပေးတဲ့အခါကျလို့ရှိရင်နိုင်ငံရေးအချင်းသားတွေကိုချွင်းချက်မရှိလှုပ်ပေးဖို့လိုတယ်ပြီးတဲ့အခါကျတော့ဒီအမှုရင်ဆိုင်နေရတဲ့သူတွေကိုလည်းပတ်လည်ပေးဖို့လိုတယ်အရင်တစ်ခေါက်2005ဒီ2016အစိုးရဖြစ်လာပြီးတဲ့အခါမှာလည်းလှုပ်ပေးခဲ့တဲ့နမူနာတွေရှိအဲ့လိုပဲအခုဒီ2021ပေါ့အစိုးရဖွဲ့ပြီးတော့လို့ဒီနှစ်တကူနေပါဒီလိုမျိုးလွတ်ပေးမှာဆိုလို့ရှိရင်တော့နိုင်ငံတကာကဒီပေါ်မှာအကောင်းကြီးပေးမယ်လက်ခုပ်အော်ပါတည်ကြပါအဲ့လိုမျိုးလုပ်တယ်ဆိုလို့ရှိရင်သူ့ရဲ့နိုင်ငံရေးရဲ့ policy ကိုစဉ်းစားတဲ့အခါမှာဒါကတိုးတက်မှုဖြစ်စဉ်အဖြစ်နဲ့ထည့်သွင်းစဉ်းစားမှာဖြစ်ပါတယ
်အထူးသဖြင့်နိုင်ငံတကာထောက်ပြနေတာကတော့ဒီဒေါင်ဆန်းစုကြည်တို့ NLD ဦးဆောင်တဲ့အစိုးရတက်လာတဲ့အချိန်ထိကိုနိုင်ငံချင်းသားတွေကိစ္စကိုမဖြေရှင်းနိုင်ဘူးဆိုတဲ့အနေအထားမှာဟိုအစိုးရဘက်ကသူတို့ကလည်းဘာကြောင့်ဒီနိုင်ငံရေးအချင်းသားတွေကိုဆက်ပြီးတော့သူတို့လက်ထက်မှာဆက်ပြီးရှိနေတာကိုသူတို့ဘာကြောင့်မဖြေရှင်းနိုင်လဲလို့မြင်လဲရှင
်အဓိကတော့သူတို့ဒီနိုင်ငံရေးအချင်းသားရှိတယ်ဆိုတော့ကိုအစိုးရကိုယ်တိုင်ကအသိမှတ်ပြုနေတဲ့အနေအထားမှာမရှိဘူးဂျမန်ရန်ကံမှာတော့သူတို့ကနိုင်ငံရေးအချင်းသားရှိတယ်သူတို့နိုင်ငံရေးအချင်းသားကိုဘလို့သတ်မှတ်တယ်ဆိုတော့အတိတ်ပဲဖွင့်ဆိုချက်ကိုသူတို့ပြောဆိုတာမျိုးတွေရှိတယ်။2016တုန်းကလည်းနိုင်ငံတော်ဒီအတိုင်းမြန်မာရောင်းဝယ်ကြီးဦးကျော်တင်ဆွေပြောတာရှိတယ်။မနေ့တနေ့ရက်တွေကနိုင်ငံတော်ဒီသမ္မတရောင်းဝယ်ပြောရေးဆိုဝင်ရှိသူဦးစောတိကလည်းဒီနိုင်ငံရေးအကျဉ်းသားအတိတ်ပဲသတ်မှတ်ချက်နဲ့ပတ်သက်ပြီးပြောဆိုတာရှိတယ်။အဲ့ဒီသတ်မှတ်ချက်ရဆိုလို့ရှိရင်သူကဘောင်းရမ်းကျင်းလုံးအောင်ကြည့်။သူတို့ရဲ့စဉ်းစားချက်တွေကအမြင်ချင်းနဲ့နိုင်ငံရေးအကျဉ်းသားကိုအသိမှတ်မပြုချင်ဘူးဆိုတဲ့သဘောမျိုးကိုတက်ရောက်နေတာမျိုးတွေ့ရ။ဒီလိုပုံစံမျိုးနဲ့တော့ဒီပြဿနာကိုဖြေရှင်းလို့ရမှာပေါ့။ပြဿနာကိုဖြေရှင်းကျင်တယ်ဆိုလို့ရှိရင်ပြဿနာရှိတယ်ဆိုတော့ကိုနံပါတ်1အသိမှတ်ပြုဖို့ပြီးလို့ရှိရင်အဲ့ဒီပြဿနာကိုဘလို့ဖြေရှင်းမလဲဆိုတဲ့ဟာကိုတိုင်ပင်ဆွေးနွေးဖို့အဲ့လိုတိုင်ပင်ဆွေးနွေးပြီးတဲ့အခါမှာပြဿနာတွေကိုဖြေရှင်းနိုင်တဲ့အတိတ်ပဲဖွင့်ဆိုချက်မျိုးကိုဖွင့်မယ်ဆိုလို့ရှိရင်တော့ပြဿနာကအနေနဲ့ပြန်ပြီးသွားတယ်အခုကတော့ပြဿနာကိုအသိမှတ်မပြုတဲ့အတွက်ပြဿနာကပြီးမှာမဟုတ်နောက်တစ်ခုကနိုင်ငံရေးအကျဉ်းသားပြဿနာသည်မြန်မာနိုင်ငံရဲ့မျိုးသက်ပြန်လည်သင့်မြတ်ရေးပြဿနာနဲ့ဓာတ်ရိုက်သက်ဆိုင်ဟုတ်ကဲ့တိုင်းသားတွေနဲ့ကျွန်တော်တို့ကငြိမ်းချမ်းရေးလုပ်ဖို့ကြိုးစားတယ်အမျိုးသားပြည်နယ်တည်ပြည်ရေးလုပ်ဖို့ကြိုးစားတယ်တပြည်နယ်ထဲမှာတိုင်းသားတွေကဖိနှိပ်ခံနေရတယ်မတရားပြည်ညှိမှန်းနှိပ်စက်ခံနေရတယ်သက်ပြတ်ခံနေရတယ်ဆိုလို့ရှိရင်ဒီတိုင်းသားတွေနဲ့ပြည်လည်ရေးကိုဘယ်လိုတော့မှဒါကဟိုတကယ်ကိုကြီးကျယ်တဲ့မျိုးပေါ့နိုင်ငံရေးအကျဉ်းသားပြဿနာကိုသေးသေးလေးမလုပ်လဲရပါတယ်ဆိုပြီးတော့ထားလို့မသင့်တော့အဲ့လိုပြောထားတဲ့ဆိုရင်ပြဿနာကတဖြည်းဖြည်းနဲ့ပိုကြီးလာနိုင်တဲ့အနေအထားရှိပါတယ်ဒါကြောင့်မို့ပြဿနာကိုနည်းနည်းပို့ပြီးတော့ကန်တွယ်ဖြေရှင်းလို့ရတဲ့အနေအထားမျိုးပါကန်တွယ်ဖြေရှင်းခြင်းတည်တာပြဿနာကိုဖြေရှင်းရအောင်ပါအထူးရောက်ဆုံးဖြစ်ပါဒါကိုတော့အစိုးရဘက်ကဒီကြကြလေးနည်းနည်းစဉ်းစားဖို့လိုတယ်ဟိုဖြေရှင်းချက်တွေလည်းသူတို့ဘက်ကလည်းရှိနိုင်ပါတယ်ဟိုသူတို့ကဒီလက်နက်ကင်တပ်ဖွဲ့တွေကိုထိန်းချုပ်လို့မရတဲ့အနေအထားမျိုးတွေလည်းရှိတယ်2007ပုံစံပုံချေချဥပရဒါပေမဲ့အစိုးရကတရားစွဲနေတဲ့ကိစ္စတွေကလည်းတူနေတယ်ရှိတယ်ဒါအဲ့တော့အစိုးရကဒီဥပဒေတွေကိုမတရားတဲ့ဖိနှိပ်တဲ့အင်္ဂလိပ်အစိုးရကချထားတဲ့ဥပဒေတွေနောက်တစ်ထပ်ဆွဲတဲ့တဲမှာလဲဟိုပြည်သူတွေရဲ့ငြိမ်းချမ်းစွာဆန္ဒပြောက်ခွင့်တွေကိုချုပ်ချယ်ထားတဲ့ဥပဒေတွေကိုအကြောင်းပြပြီးတော့ဟန်းနေတာကဟိုတကယ်တမ်းကျတရားမဝင်ဒါကနိုင်ငံရေးအကျဉ်းသားမြောက်တယ်ပေါ့ဒါကအမေရိကန်သတ်မှတ်ချက်တဲမှာလဲအဲ့လိုရှိတယ် European Union ပေါ့ဥရောပသမဂ္ဂရဲ့နိုင်ငံရေးအကျဉ်းသားပြည်သတ်မှတ်ချက်တွေတဲမှာလဲဒီလိုစဉ်းစားနှုန်းတွေပေါ့ဆိုတော့အခါကျတော့ကျွန်တော်တို့နိုင်ငံတကာစံချိန်စံနှုန်းတွေကိုလည်းထည့်သွင်းစဉ်းစားဖို့တူတယ်။ကျွန်တော်တို့နဲ့မဟာမိတ်ပြုနေတဲ့ဆက်သွယ်နေတဲ့နိုင်ငံတွေရဲ့နိုင်ငံကြီးရဲ့ policy တွေမှာဒါကိုထည့်သွင်းစဉ်းစားနေတယ်ဆိုလို့ရှိရင်ဒါကိုပြည်လည်အောင်ကျွန်တော်တို့ကအလုံးနဲ့တက်တည်ပြပြဖို့တူအပ်ပါ။
AAPP တွဲဖက်တွေးမှုကိုဘူကြီးကိုဆက်သွယ်မေးမြန်းခဲ့တာပါ။ကျေးဇူးတင်ပါတယ်ကိုဘူကြီး
။ဟုတ်ကဲ့ကျေးဇူးပါ။